ಈಗನೇ ತಾದನಾರವನ್ನೇ ನಾಯಸೆಟಕುನೇ ಮ್ಯಾಮಾನೆ ಡಾಂತ ಟೋದಲೇ ನಾಜಾನ್ ಶಿಯೆ ಖರೇನೆ ನಾನಕುನೆ ಸೆಪ್ಟೆಂಬರ್ ದಸೆ ၃နာရီနဲ့၂၃မိနစ်အချိန်မှာဘုန်းကြီးတို့တရားဝေစာသည်အရင်တပတ်ကဘာတရားတွေများပြောမိခဲ့လဲမသိဘူးဘာလဲယောနိတော့ ಯೋನಿ ದೋಮನಾಧಿಕಾರ ಆ ಯೋನಿ ದೋಮನಾಧಿಕಾರ ಹೌದಲ್ಲ ಯೋನಿ ದೋಮನಾಧಿಕಾರ ಸರ ಬಾರು ತಿನ್ ತಿನ್ ಆ ನಲೋಂ ದ್ವೇಂಜೆ ಅಸೆಂಜೆ ಆ ನಲೋಂ ದ್ವೇಂಜೆ กุโซภิ่อออนะลุงตวินเยหอดล่ะเต็นเต็นออนะลุงตวินเยชันตามะล่ะซินเยมะล่ะมะติมะติมะลุงตวินเยอศีภิ่อออนะลุงตวินเยอศีมะภิ่อออนะลุงตวินเย กุโธภิ่อออนะลุงตวินเยอากุโธภิ่อออนะลุงตวินเยอะยายาโกอโสภะกะจี้เยอะยายาโกอะก้องภะกะจี้เยอะดาภิ่อะยายาโกอะก้องภะกะจี้ดาโยนิโตละอะโยนิโตละ ဟုတ်ကဲ့လားကြည်တတ်သလားဟမ်ကြည်တတ်လားလို့အကောင်းဘက်ကအလေးအကျဉ်းလောက်ထားမှကြည်တတ်တာနော်သုံးမလို့ရှိရင်အဲ့ဒါအဆိုးဘက်ကပဲတွေ့နေတတ်တယ်ဒါကြောင့် အဆိုးမြင်ဝါဒဖြောက်အကောင်းမြင်ဝါဒစွဲကင်ထားရမယ်ဟုတ်လားဘုန်းကြီးရမညာကတော့တရိယာလို့ပြောဘူးပါတယ်အခုလဲတရိယာလို့ပြောရအောင်ပါထမရဲ့မပြောပါတော့ဘူး တရားဘေးရောက်သွားမှာဆိုလို့เนาะယောနိသောမနာတိကာရမပြောခင်ကဥပါဒံအကြောင်းပြောတယ်မဟုတ်လားဥပါဒံဆိုတာဘာလဲဟမ်ဆွဲလမ်းမှုဆိုတာတာမန်အားဖြင့်သဘောကျတာပြောတာမဟုတ်လား ပါတော့မနေနိုင်မထိုင်နိုင်အောင်သဘောကြတာဟုတ်သလားအဲ့ဒါကိုပါခေါ်လဲပါပါတော့ဟုတ်လားဘယ်နှစ်ပါးရှိလဲပါပါတော့ကာမှုပါဒံဒိဋ္ဌုပါဒံ ကာမှုပါဒံဆိုတာဘာကိုဆွဲလန်းနေတာတော့ကာမဂုဏ်အာယုံကိုဆွဲလန်းနေတာဒိဋ္ဌုပါဒံဆိုတာဘာကိုဆွဲလန်းတာတော့အယူမှားကိုဆွဲလန်းနေတာ အယူမှားကိုအယူမှန်ထင်းပြီးတော့ဆွဲလန်းနေတာဟုတ်ကဲ့လားသီလပတုပါရံဆိုတာဘာရောအလေးအကျင့်မြားဖြင့်တန်တရာဝုကလွတ်စေနိုင်တယ်လို့မှားယွင်းစွာယူဆတာကိုသီလပဒပရမတ္တဒိဋ္ဌိကျမ်းဂန်ဖွင့်တာတော့ထဲဖွင့်တယ်ခွေနွားခွေတို့ဤအလေးအကျင့်ဖြင့်တန်တရာဝုကလွတ်စေနိုင်တယ်လို့ယီอยู่มาได้อายุมาကိုသီလပဒပရမတ္တဒိဋ္ဌိဒါလေဟိုနွားခွေတို့ရဲ့အလေးအကျင့်မြတ်ပြန်ဆိုတာဟိုခါတုန်းကတော့နွားလိုကျင်ညာခွေလိုကျင်ညာတဲ့မိစ္ဆာဒိဋ္ဌိတွေရှိတာဟုတ်အဲ့ဒါတွေကြည့်ပြီးတော့ပြောတာပါပဒနာအဖြစ်သို့တော်လည်းပဲလူရင်းကတော့မဂ်ကင်၈ပါးဘောင်မဝင်ပဲပါမန်ကုသိုလ်အလေအကျင့်ကုသိုလ်အလေအထမြတ်ဖြင့်သာသနာ့ဘုရားကလွတ်စေနိုင်တယ်လို့ယူဆရင်သီလပဒပရမတ္တာမဂ်ကင်၈ပါးဘောင်ဝင်ရင်တော့သီလပဒပရမတ္တမဟုတ်ဘူးအဲ့ဒီမှာလည်းပဲမဂ်ကင်၈ပါးဘောင်မဝင်ပဲဘောင်မဝင်တဲ့အလေအကျင့်မြတ်နဲ့ဆင်းရဲငြိမ်းစေနိုင်တယ်သန္တရာဝကလွတ်စေနိုင်တယ်လို့အဲ့ဒီအထီးယူဆမှာအယူမှသီလပဒပရမတ္တဒိဋ္ဌိဒီအထီးမဟုတ်ဘဲနဲ့နွားလိုကျင်ခွေးလိုကျင်တာလည်းပဲတဏှိအားဖြင့်တော့ရောင်ရဲတင့်နေမှုပဲကောင်းသားပဲလို့အဲ့ဒါလောက်သဘောချသဘောထားရင်တော့သီလပဒပရမတ္တဒိဋ္ဌိမဟုတ်ဘူးနွားလိုခွေးလိုကျင့်ဉာဏ်အားဖြင့်တန္တရာဟောကလွတ်စေနိုင်တယ်ဆင်းရဲငြိမ်းစေနိုင်တယ်နိဗ္ဗာန်ရစေနိုင်တယ်လို့ယူဆရတဲ့သီလပဒပရမသဒိဋ္ဌိဒီလိုမဟုတ်ဘဲနဲ့နွားလိုခွေးလိုကျင့်တော့လည်းပဲဒီနည်းအားဖြင့်တော့ချမ်းသာတာပါပဲလို့အဲဒါလောက်ယူဆတယ်ဆိုရင်တော့သီလပဒပရမသဒိဋ္ဌိမဟုတ်ဘူးပေါ့ဒါကြောင့်သစ္စာမပြင်းမခင်မပါလေ့ကျင့်ကားဖြင့်ချမ်းသာမြဲမီသူယုံကြည်ခေါ်ပြီးသီလပဒါချမ်းသာမြဲတယ်ဆိုတာခဏချမ်းသာတာချမ်းသာမြဲတယ်ခေါ်မလားလူချမ်းသာလေးရတာချမ်းသာမခေါ်ဘူးနတ်ချမ်းသာလေးရတာချမ်းသာမခေါ်ဘူးမြမချမ်းသာလေးရတာချမ်းသာမခေါ်ဘူးဘာကြောင့်လဲမမြဲလို့မြမပြေတဝင်းဝင်းဝဇခြင်းတရှုပ်ရှုပ်ဆိုတာကြားဘူးလားဘာပြောတာတော့မြမပြေရောက်လို့မို့လို့မြမဖြစ်ပြီးဇန်ချမ်းသာခံစားနေရပေတဲ့လည်းပဲအဲ့ဒီမတိုင်ခင်ကကြီးမားတဲ့မကောင်းမှုအကုသိုလ်ရှိရင်အဲ့ဒီအကုသိုလ်ရဲ့အကျိုးပေးအလှဲ့ကျုံလာရင်မြမဘဝကစုတည်ပြီးတော့ဝက်လဲဖြစ်နိုင်တာပဲအဲ့ဒီခါကျတော့ချမ်းသာသေးလားဒါကြောင့်ပြောတာအဲ့ဒါတွေဟာမြဲတဲ့ချမ်းသာတွေမဟုတ်ဘူးတဲ့မြဲတဲ့ချမ်းသာကဘယ်ဟာမှလဲဆိုတော့နိဗ္ဗာန်ချမ်းသာမှာအဲ့ဒါကိုချမ်းသာမြဲမီသူယုံကြည်ခေါ်ပြီးသီလပဒါမဂ်ကင်၈ပါးပုံဝင်တဲ့အကျင့်မှားနဲ့ကျင့်ခြင်းအားဖြင့်တန်တရာဝဆင်းရဲကလွံ့မြောက်ပြီးနိဗ္ဗာန်ရောက်စေနိုင်တယ်လို့သိမြင်တဲ့ယူဆတဲ့အယူမှားဟုတ်လားဘာခေါ်လဲသီလပဒပရမတ္တဒိဋ္ဌိနောက်တစ်ခါနာဥပါဒံတခုကအတ္တဝါဒုပါဒံဟုတ်ကဲ့လားအတ္တဝါဒုပါဒံအတ္တဝါဒဥပါဒံမပြတ်မစီပဲတည်မြဲနေတဲ့အသက်ဝိညာဉ်အတ္တရှိတယ်လို့ယူဆတဲ့အယူဝါဒကို ဆွဲလန်းတာဟာအတ္တဝါဒဥပါဒံအတ္တဝါဒဥပါဒံဒီတော့အဲ့ဒီအတ္တဝါဒုပါဒံနဲ့တက္ကာယဒိဋ္ဌိဆိုတာနဲ့သဘောသွားခြင်းအတူတူပဲတက္ကာယဒိဋ္ဌိဆိုတာကလည်းပဲမြဲနေတဲ့အရာရှိတယ်လို့ယူဆပြီးတော့အဲ့ဒီမြဲနေတဲ့အရာပေါ်မှာပုဂ္ဂိုလ်တ attva လို့ယူဆတာတက္ကာယဒိဋ္ဌိတက္ကာယဒိဋ္ဌိအများကပြောနေကြတဲ့ဒါပေမဲ့လို့တိတိကျကျပြောပြပါဆိုတော့မပြောပြတတ်ဘူးအဲ့ဒါရှိတယ်တက္ကာယဆိုတာသူရဲ့ပုံရင်းကတန်တကာယတန်တတကယ်ရှိဟုတ်ရှိအဟုတ်ရှိတဲ့ကာယတရားအပေါင်းတန်တကာယတကယ်ရှိဟုတ်ရှိတဲ့တရားအပေါင်းအဲ့ဒါကိုကျမ်းဂန်စကားအနေနဲ့တော့ထင်ရှားရှိသောတရားအပေါင်းလို့ခေါ်တယ်။ထင်ရှားရှိတယ်ဆိုတာတကယ်ကိုရှိတာကိုဟုတ်ကိုရှိတာကိုထင်ရှားရှိတယ်ခေါ်တယ်။ဒါကြောင့်တန်တကာယထင်ရှားရှိအဟုတ်ရှိတကယ်ရှိသောတရားအပေါင်းတန်တကာယ။နောက်ကြတော့ပါဠိသရဏီယတန်တကအတဖြစ်သွားတယ်တန်တကအတဖြစ်သွားတော့သူ့ကိုစကလုံးပြောင်းလိုက်တာနဲ့အခရာပြောင်းလိုက်တာနဲ့တခါကာအကြီးကတလုံးထပ်ဆင့်ပေးရတယ်ဒီတဟာသူ့မူလတမဟုတ်ပါဘူးတန်တကပြောင်းလာတဲ့တပါလို့သိရအောင်ကာအကြီးကနောက်ထပ်တလုံးဆင့်ပေးလိုက်ရတယ်အဲ့ဒါနဲ့တက္ကာယဖြစ်သွားတယ်။ပန္တာကာယတက္ကာယ။အဲတော့သက်တကယ်ရှိဟုတ်ရှိသောကာယတရားအပေါင်းစုတက္ကာယတကယ်ရှိဟုတ်ရှိတဲ့တရားအပေါင်းစုလောကမှာအကျဉ်းချုပ်ပြောရင်တရားနှမျိုးရှိတယ်လေတကယ်ရှိအဟုတ်ရှိတဲ့တရားသူကတစုမရှိဘဲနဲ့ရှိတယ်လို့စိတ်ကသတ်မှတ်ထားတဲ့တရားသူကတစုနှစုရှိတယ်တကယ်ရှိအဟုတ်ရှိတဲ့တရားကမျက်စိနဲ့ရင်လည်းမြင်ရတယ်နားနဲ့ရင်လည်းကြားရတယ်နှာခေါင်းနဲ့ရင်လည်းနံလို့ရတယ်ရှာနဲ့ရင်လည်းထိလို့တွေ့လို့ရတယ်ကိုယ်နဲ့ရင်လည်းထိလို့တွေ့လို့ရတယ်လက်နဲ့ရင်လည်းစမ်းသပ်လို့ရတယ်ဒါတကယ်ရှိအဟုတ်ရှိတဲ့တရားတကယ်ရှိအဟုတ်မရှိဘဲနဲ့လူတွေရဲ့စိတ်ကရှိတယ်လို့သတ်မှတ်ထားတဲ့အရာအဲ့ဒါကတရားတစုသူ့ကိုပညာလို့ခေါ်တယ်ခုနတကယ်ရှိအဟုတ်ရှိတဲ့တရားကပရမတ်မရှိဘဲနဲ့စိတ်ကရှိတယ်လို့သတ်မှတ်ထားတာကပညာအဲ့နှမျိုးပဲရှိတယ်ဥပမာဆိုပါစို့ဥဖြူလို့လူတယောက်ကိုနာမည်မှဲ့ထားလိုက်တယ်အဲ့တော့ဥဖြူဆိုတဲ့နာမည်ဟာလောကမှာတကယ်ရှိတာလားရှိပါပါဘုရားလူတွေကရှိတယ်လို့သတ်မှတ်လိုက်လို့ဖြစ်လာတာမဟုတ်လားရှိတယ်လို့သတ်မှတ်လိုက်လို့ဖြစ်လာတာအဲ့တော့သူ့ကိုပရမတ်ခေါ်မလားပညာခေါ်မလားအဲအဲ့ဒါတကယ်ရှိဟုတ်ရှိမဟုတ်တဲ့တရားပညာတရားဒါကြောင့်သူ့ကိုနာမပညာလို့ခေါ်တယ်နာမည်ပညာလို့ဆိုလိုတယ်နာမည်ပညာလို့ဆိုရယ ညညမှာထထအော်တဲ့ငှက်ကိုပါခေါ်တော့ဟဲ့ဈေးကွက်ခေါ်တာမလားဟုတ်လားအဲ့တော့ဈေးကွက်ဆိုတဲ့နာမည်ဟာတကယ်ရှိတာလားလူတွေကဒီအကောင်ကိုဈေးကွက်လို့ခေါ်ရအောင်လို့ဝိုင်းပြီးအသိအမှတ်ပြုထားလို့ဈေးကွက်လို့ဆိုတဲ့နာမည်ဖြစ်နေတာမဟုတ်လားတကယ်ရှိတဲ့တရားဆိုလို့ရှိရင်ပြောင်းလဲရမလားမပြောင်းလဲရဘူးလားမဖောက်ပြန်မှုမပြောင်းလဲဘူးတဲ့မဖောက်ပြန်မပြောင်းလဲတဲ့အနှစ်သဘောဟာပရမတ်တဲ့တကယ်မရှိလို့ဖောက်ပြန်ပြောင်းလဲတဲ့သဘောဟာပညာတဲ့အဲ့ဒီဈေးကွက်ကိုအင်္ဂလိပ်ကတော့ဘယ်လိုအသိအမှတ်ပြုတော့အော်လို့အသိအမှတ်ပြုရမလားအဲ့ကြတော့ဈေးကွက်ဟုတ်သေးလားဘာဖြစ်သွားတော့ဒါဖြင့်ဈေးကွက်ကဘယ်ရောက်တော့ဟုတ်ကဲ့လားတကယ်ရှိဟုတ်ရှိဆိုရင်သူပျောက်ပါမလားမပျောက်ဘူးအခုကစိတ်ကသတ်မှတ်တာတော့စိတ်ကမသတ်မှတ်တဲ့အချိန်မှာသူပျောက်သွားရောဟုတ်လား gain စိတ်ကအောင်လို့သတ်မှတ်လိုက်တယ်အဲတော့အောင်ဖြစ်လာပြန်တယ်အဲ့လိုတကယ်ရှိအဟုတ်ရှိမဟုတ်ပဲနဲ့လူတွေရဲ့စိတ်ကရှိတယ်လို့သတ်မှတ်ထားတဲ့အတွေ့ရှိတယ်ထင်ရတဲ့တရားဟာပညာလူသေးတယ်တဲ့သေတယ်ဆိုတဲ့တရားဟာဘယ်လိုတရားတော့လူတွေကသတ်မှတ်ထားတဲ့တရားလားဒါမှမဟုတ်တကယ်ရှိနေတဲ့တရားလားသေဆိုတဲ့စကားလုံးပါလေကိုင်းဒါဖြင့်ဘသူအနှိမ့်စာရောက်သွားတယ်ဆိုတာဘာပြောတာတော့ဟောကိုင်းအဲ့ကြတော့အနှိမ့်စာဖြစ်တော့သေရပဲရောက်သွားအဲ့တော့သေတယ်ဆိုတာတကယ်ရှိတာလားရှိပါဘူးတကယ်ရှိတာကယုံနဲ့နံချုပ်သွားတာပဲမဟုတ်လားအဲ့ဒါတကယ်ရှိတာသေတယ်ဆိုတာကမရှိဘူးစိတ်ကတတ်မှတ်လို့ရှိတယ်ဖြစ်နေတာအဲတော့အနှိမ့်စရောက်သွားတယ်လို့ဆိုတော့သေတာမရှိပြန်ဘူးကဲတခါဩမနေ့ကတခါတယောက်ဆုံးသွားတယ်မန္တလေးမှာဦးမျိုးညွန့်ဆိုတာဦးမျိုးညွန့်ဆိုတာမွတ်စလင်တကကားမောင်းတဲ့ကကားဒရိုက်ဘာဘုန်းကြီးတို့နဲ့ယဉ်နေပါတယ်မောင်နန္ဒာတို့ကကားမောင်းတာအဲမင်းညကအဆုံးသွားတယ်ဆုံးသွားတယ်ဆိုတော့သေတာနဲ့အနှိမ့်စာရောက်တာဘယ်ရောက်သွားပြန်လဲရှိပြန်ဘူးဟုတ်လားဆုံးသွားတယ်တဲ့ဒါတော့အဲ့လိုပဲလူကရှိတယ်လို့စိတ်ထဲကသတ်မှတ်ထားတဲ့ထားလို့ရှိတယ်ထင်ရတဲ့ဟာပညာတကယ်အဟုတ်ရှိတာဟာပရမတ်ခန္ဓာကိုယ်မှာပူရဲရုပ်ရှိတယ်တကယ်ရှိတာဟုတ်ပဲလားစန့်ကြည့်ပေါ်ပူရာမတွေ့ဘူးလားတွေ့တယ်ခန္ဓာကိုယ်မှာကျန်းတဲ့ရုပ်ရှိတယ်ရှိလားရှိပါဗျာအဲအဲဒါကြောင့်ပူရဲရုပ်ဆိုတာတေဇောလို့ခေါ်ကြတာမဟုတ်လားကျန်းတဲ့ရုပ်ဆိုတာပထဝီလို့ခေါ်ကြတာမဟုတ်လားအဲ့ဒီရုပ်တွေကတကယ်ရှိတာလားမရှိတာလားတကယ်ရှိတာတကယ်ရှိတော့ဒီရုပ်တွေကိုဘာခေါ်မလဲပရမစိတ်တွေကရောတကယ်ရှိလားမရှိဘူးလားအဲရှိတော့သူတို့ကလည်းပရမရုပ်ပရမစိတ်ပရမစိတ်ပရမကိုနာမ်ပရမလို့ခေါ်တာမဟုတ်လားနာမ်လို့ခေါ်တာရုပ်ပရမကတော့ရုပ်ပဲဟုတ်ကဲ့လားတခါရုပ်လည်းမဟုတ် နံလဲမဟုတ်တဲ့ ਪਰ မတ်တစ်မျိုးလဲရှိသေးတယ်တကယ်ရှိတဲ့တရားတစ်ခုသူကယုတ်လဲမဟုတ်ဘူးနံလဲမဟုတ်ဘူးရှိတော့ဖြင့်တကယ်ရှိနေတာပဲနိဗ္ဗာန်နိဗ္ဗာန်ကယုတ်မဟုတ်ဘူးလားနံမဟုတ်ဘူးလားနိဗ္ဗာန်အဘိဓမ္မာမှာတော့နံလို့တခါတရံပေါ်ပြရပါလားဟမ်နိဗ္ဗာန်ကယုတ်လည်းမဟုတ်ဘူးနံလည်းမဟုတ်ဘူးဆိုတော့ဘာလဲဟုတ်ဘာလဲဘာလဲတကယ်ရှိတာဟုတ်ပြီဘာရှိတာလဲဟမ်အဲသင်ရဲ့ငြိမ့်နေတဲ့သဘောအမှန်ရှိတာပေါ့မဟုတ်ဘူးလားသင်ရဲ့ရှိရင်သင်ရဲ့ငြိမ့်တဲ့သဘောကမရှိဘူးလားအဲ့ဒါကအမှန်မရှိဘူးလားရှိတယ်တကယ်ရှိတယ်အဲ့သင်ရဲ့ငြိမ့်နေတဲ့သဘောသင်ရဲ့မရှိဘဲဖြစ်နေတဲ့သဘောနိဗ္ဗာန်ဟာသူလည်းပဲတကယ်ရှိဟုတ်ရှိမဟုတ်လားအဲ့ဒါသူကပရမတ်မခေါ်ဘူးလားဟဲ့ပရမတ်အဲ့တော့ယုတ်ပရမတ်စေပရမနိဗ္ဗာန်ပရမဘယ်နှမျိုးတော့သုံးမျိုးဒါပေမဲ့ပြောကြတာတော့ပရမတ္ထတရား၄ပါးလို့ပြောကြတယ်မဟုတ်လားတပါးကဘယ်ပြောင်းလဲဟမ်ကိုင်နေပါဦးထမင်းစားတဲ့အခါကျတော့ကိုကြိုက်တဲ့ဟင်းလေးနဲ့စားရတော့မကောင်းဘူးလားကောင်းတဲ့အခါကျတော့ကောင်းတဲ့ခံစားမှုမဖြစ်ဘူးလားအဲ့ဒါလဲစိတ်သဘောနံသဘောပဲမဟုတ်လားတခါတရံကြတော့ကိုမကြိုက်တာနဲ့တွေ့တဲ့အခါကျတော့ကောင်းသေးလားအဲ့ဒီခါကျတော့မကောင်းတဲ့ခံစားမှုပေါ့လားဒါဖြင့်ကောင်းတဲ့ခံစားမှုကပဲရောက်သွားတာဘာရောက်လာတာဒါဖြင့်အဲ့ဒီကောင်းတာကိုသိတာရောမကောင်းတာကိုသိတာရောနှစ်မျိုးလုံးကတော့သိတာပဲမဟုတ်လားဒါပေမဲ့လို့ကောင်းတာသိတဲ့အခါကောင်းတဲ့ခံစားမှုဖြစ်ပြီးမကောင်းတာသိတော့ဒါဖြင့်သိတာနဲ့ခံစားမှုနဲ့တခြားစီလားအတူတူလားတခြားစီပေါ့ဟုတ်တယ်မဟုတ်လားအတူတူဆိုလို့ရှိရင်ကောင်းတာသိလို့ကောင်းတဲ့ခံစားမှုဖြစ်လို့ရှိရင်ဟိုဘက်ကမကောင်းတာသိတဲ့အခါလည်းပဲကောင်းတဲ့ခံစားမှုပဲဖြစ်ရမှာပေါ့အတူတူဆိုရင်လေအခုတော့သိတာတခြားခန္ဓာမှုတရားဒါဖြင့်သိတာနဲ့လိုချင်တာကတူသလားမတူလားသိတာတရားလိုချင်တာတရားယံဖန်ယံခါသိပေမဲ့မလိုချင်တာရှိတယ်မဟုတ်လားအဲ့ဒါကြောင့်သိတာတရားလိုချင်တာတရားသိတာတရားမလိုချင်တာတရားယံဖန်ယံခါသိပေမဲ့လို့စိတ်မဆိုးဘူးမဟုတ်လားယံဖန်ယံခါကြတော့သိလို့ပဲစိတ်ဆိုးတယ်မဟုတ်လားသိတာနဲ့စိတ်ဆိုးတာနဲ့တခြားစီမဟုတ်လားအဲ့ဒီတော့လူရင်းကတော့သိတာကသိသိပေးတဲ့အခါကျတော့စိတ်ဆိုးရမှာကစိတ်ဆိုးလိုက်တယ်လူချင်းရမှာကလူချင်းလိုက်တယ်မလူချင်းရမှာကမလူချင်းလိုက်တယ်ကောင်းကောင်းခံစားလိုက်ရမှာကကောင်းကောင်းခံစားလိုက်တယ်အဲ့လိုဖြစ်လာတာမဟုတ်လားအဲ့တော့သိတာမှတပါကြံတဲ့နံသဘောတွေကသူတို့ကတခြားစီပဲမဟုတ်လားတခြားစီကသို့တော်လည်းပဲသိတာဆိုတော့အသိလေးဖြစ်တာနဲ့တော့သူတို့ကလာလာပြီးအသိနဲ့မပေါင်းဘူးလားပေါင်းတယ်ပေါင်းလို့သူတို့ကိုစိတ်ရဲ့အဖော်လို့ခေါ်တယ်သိတာကိုစိတ်အဲ့ဒီလာလာပေါင်းလိုက်တဲ့ကောင်းခံစားမကောင်းခံစားစိတ်ဆိုးစိတ်ပြက်လိုခြင်းမလိုခြင်းဆိုတဲ့သဘောတွေကစိတ်ရဲ့အဖော်တွေဟုတ်ကဲ့လားအဲ့တော့ဘာသိတယ်လဲသိတယ်ဆိုတော့အသိစိတ်ကလေးရှိတယ်။နောက်သူ့ရဲ့အဖို့အမျိုးမျိုးရှိတယ်။ဟ ောက်တယ်မဟုတ်လားအဲ့လိုနှမျိုးသိတယ်မဟုတ်လားအဲ့ဒီသိလိုက်တာနဲ့ဖြစ်လာတဲ့အမျိုးမျိုးသောအဖော်တွေကအဖော်ပေါင်း50ရှိတယ်တဲ့စိတ်မှာသူရဲ့အဖော်ပေါင်း50ရှိတယ်တဲ့ယမယံကကောင်းတယ်လို့လာခံစားလိုက်ယမယံကမကောင်းဘူးလို့ခံစားလိုက်ယမယံကစိတ်ဆိုးလို့ခံစားလိုက်ယမယံကမာနတက်ခံစားလိုက်ယမယံကလိုချင်လိုက်ယမယံကမလိုချင်လိုက်ယမယံကကြည်ညိုလိုက်ယမယံကမကြည်ညိုလိုက်နဲ့အမျိုးမျိုးလာပြီးသိတာလေးကတ်နေတာမဟုတ်လားတော့သိတာမရှိဘဲတော့လည်းသူတို့ဖြစ်သလားမဖြစ်ဘူးအဲ့တော့အဲ့ဒီသိတာကိုစိတ်လို့ခေါ်တယ်အဲ့ဒီစိတ်ရဲ့အဖော်တွေကဘယ်လောက်ရှိတယ်တဲ့မြန်မာကစိတ်လို့အဖော်စိတ်ရဲ့အဖော်လို့ခေါ်တယ်ပါဠိကတော့စေတသိက်လို့ခေါ်တယ်စေတသိက်ဆိုတာစိတ်ရဲ့အဖော်ထောက်တယ်မဟုတ်လားအဲ့တော့သိတယ်ဆိုတော့စိတ်ကလည်းတကယ်ရှိလားမရှိလားသူသိပြီလို့မလို့ယမယံကလာလာကတ်တဲ့အဖော်တွေကတော့စေတသိက်တွေဟာတကယ်ရှိလားမရှိလားရှိတယ်ဒါဖြင့်သူတို့ဟာပရမလာပညာလားဒါဖြင့်စိတ်ကလည်းပညာစေတသိက်ကလည်းပညာယုတ်ကလည်းပညာပြီးတော့ဟောပါဦးလွဲလို့လွဲလို့စိတ်ကလည်းပရမစေတသိက်ကလည်းပရမယုတ်ကလည်းပရမပြီးတော့အဲ့တော့ဘယ်နှပါတော့အဲ့ဒါဘာခေါ်တော့ပရမတ္ထတရား၄ပါးဆိုတာမရှိဘဲနဲ့ရှိတယ်လို့စိတ်ကသတ်မှတ်ထားတာဟုတ်လားဟုတ်ဘူးလားဘယ်လိုဟာလဲတကယ်ရှိအဟုတ်ရှိတဲ့တရားဉာဏ်နဲ့တကယ်နှိုက်ကြည့်လေရှိမှသိလေအခုယောဂီတို့ရှိမှသိအောင်ဆိုပြီးဉာဏ်နဲ့နှိုက်နိုင်အောင်လို့ဉာဏ်ရဲ့ရှိသွားဖြစ်တဲ့တတိတမာတိထူထောင်နေတာမဟုတ်လားတတိတမာတိအားကောင်းလာရင်ဉာဏ်ပေါ်မလာဘူးလားပေါ်လာလို့ရှိရင်ဉာဏ်ကပိုးပြီးแน่သိเสียရှိတဲ့အဟုတ်ရှိတကယ်ရှိကိုသွားမသိဘူးလားသိတယ်အဲ့လိုသိအောင်လို့တတိတမာတိထူထောင်နေတာဟုတ်ကဲ့လားအဲ့တော့တကယ်ရှိအဟုတ်ရှိတယ်ဆိုတော့ပရမလာပညာလားဘလူဟာကပညာလဲမရှိဘဲနဲ့ရှိရလို့ပညာထားတာဟုတ်လားအခုဒီရာသီကိုဘာရာသီခေါ်တော့မိုးရာသီဆိုတာအေးသလားပူသလားဟောအခုအေးသလားအေးလားအဲ့မနေဘူးလားနဲအဲ့နေတော့အေးတာဟုတ်ကဲ့လားဒါပြန်အဲ့ရာသီခေါ်ရမှာပေါ့ဟမ်အဲ့နေပါရဲ့တဲ့တကယ်လက်တွေ့ခံစားနေရတာအဲ့နေတာအဲ့ဒါကိုပဲအေးတဲ့မိုးရာသီလို့သတ်မှတ်ထားတာမဟုတ်လားဘာကသတ်မှတ်ထားတာလဲစိတ်ကသတ်မှတ်ထားတာမဟုတ်ဘူးလားအဲ့တော့ဒီရာသီကတော့ပညတ်ပဲမဟုတ်ဘူးလားဘိုးရာသီဆောင်းရာသီနှွေးရာသီအဲ့ဒါလို့တကယ်ရှိအဟုတ်ရှိမဟုတ်ပဲနဲ့စိတ်ကရှိတယ်လို့သတ်မှတ်ထားလို့ရှိတယ်ထင်နေရတာကပညာတကယ်ရှိအဟုတ်ရှိတာကပရမအင်္ဂလိပ်စကားလုံးလေးပြောရအောင်မလားအဲပြောပါဗျာတကယ်ရှိအဟုတ်ရှိတရားကို absolute reality လို့ခေါ်တယ် absolute reality တကယ်ကိုရှိတာအဲ့ဒါ ਪਰਮਾ တခါဒီလိုလဲခေါ်တယ် ultimate reality လို့လဲခေါ်တယ် ultimate reality ဆိုတာအဆုံးစွန်ရှိတယ်လို့အဓိပ္ပာယ်ရတယ်ဘလောက်ပဲဆင်းရှင်ပစုံတိရှိမှန်းကိုသေချာသိလို့မလို့အဲ့ဒါ ultimate reality အဲ့ဒါလည်းပရမတ်ပဲတကယ်ရှိအဟုတ်ရှိတရားပဲ absolute reality လည်းတကယ်ရှိအဟုတ်ရှိတရားပရမတ်ပဲ ပြညတ်ကြတော့ concept လို့ခေါ်တယ် concept 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 ဆိုတာစိတ်ကရှိတယ်လို့သတ်မှတ်ထားတာစိတ်ရဲ့အလုံးပြညတ်လို့ခေါ်တော့ဘာကနေဘယ်ရောက်သွားမှန်းတော့မသိဘူးအော်သက္ကာယဒိဋ္ဌိပြောမလို့အော်သက္ကာယကထင်ရှားရှိအဟုတ်ရှိတဲ့တရားအစုလို့ပြောတာအဲ့ဒီကနေထွက်လာတာဘေးရောက်တာနော်ထင်ရှားရှိအဟုတ်ရှိတဲ့တရားတကယ်ရှိတဲ့တရားဆိုတော့သက္ကာယဆိုတာ absolute reality တကယ်ရှိတဲ့တရားဘယ်သူတွေတော့စေစေတသိက်ယုတ်နိဗ္ဗာန်ဟုတ်ကဲ့လားယုတ်နိဗ္ဗာန်ဒါပေမဲ့နိဗ္ဗာန်ကပရမတ်ပင်ဖြစ်တော်လဲစိတ်စေတသိက်ယုတ်မရမလားမရဘူးသူဟာသူရှိနေတာအဲ့တော့သူ့ကိုအရှိတရားခေါ်မလားအဖြစ်တရားခေါ်မလားအရှိတရားအရှိတရားဟုတ်လားယုတ်နဲ့စိတ်စေတသိက်ကတော့အဖြစ်တရားဘာလို့ဖြစ်တယ်လဲဆိုအကြောင်းတွေကဖြစ်အောင်လုပ်ပေးလိုက်လို့ဖြစ်လာတာယုတ်ကလည်းအကြောင်းတွေကဖြစ်အောင်လုပ်ပေးလို့ဖြစ်လာတာစိတ်ကလည်းအကြောင်းတွေကဖြစ်အောင်လုပ်ပေးလို့ဖြစ်လာတာဒီတော့အခုပြောတာကြားလားဘာလို့ကြားတော့ဟမ်နားရှိလို့ကြားတာပေါ့ဟုတ်လားနားရှိလို့ကြားတာပေါ့အဲနားပင်ရှိတော့လည်းပဲကိုယ်စိတ်ကအိမ်ရောက်နေရင်ကြားပါမလားဒါဖြင့်ဘာလူသေးတော့အာယုံစိုက်ဖို့လူသေးတာပေါ့မဟုတ်ဘူးလားအဲ့တော့နားရှိတဲ့အာယုံနဲ့စိုက်ပါရဲ့အသံမရှိရင်တော့ကြားပါမလားမကြားဘူးဟုတ်ကဲ့လားအဲ့တော့နားလည်းရှိရမယ်အသံလည်းရှိရမယ်အာယုံလည်းအာယုံစိုက်မှုလည်းရှိရမယ်မဟုတ်ဘူးလားအာယုံမစိုက်ရင်တော့မကြားဘူးဒါကအတူတူတော့အတူတူပါပဲပြောနေတဲ့အသံလည်းရှိတယ်နားလည်းရှိတယ်ဒါပေမဲ့တရားနာပရိသတ်ကအိပ်ပြောနေတယ်ဆိုရင်တော့ကြားမှာပါလို့နေလို့အာယုံဆိုင်မှုလို့နေလို့ပေါ့မဟုတ်ဘူးလားကဲဒါဖြင့်တရားနာပရိသတ်ကလည်းအာယုံဆိုင်နားထောင်နေပါတယ်စိတ်ဝင်စားလွန်လွန်လို့မငိုက်ဖဲဟုတ်လားဘုန်းကြီးကလည်းဟောနေပါရဲ့ဒါပေမဲ့ဘုန်းကြီးကမှန်လုံအိမ်ထဲကနေပြီးဟောမလဲဟမ်ဘာလို့လို့တော့ဟမ်အပေါက်အကြားလေးလိုနေလို့ပေါ့မဟုတ်လားအဲ့အပေါက်အကြားရှိမှအသံကိုလေကတဲသွားတော့နားသွားထိပြီးကြားတာမဟုတ်လားအဲ့တော့အပေါက်အကြားမရှိဘူးဆိုတော့ကြားသေးလားဒါဖြင့်ကြားတဲ့စိတ်ဖြစ်ဖို့ရာအင်္ဂါဘယ်နှပါးရှိရပါပါတော့နာရဲ့အပန်ရဲ့အာယုံဆိုင်မှုရဲ့အပေါက်အကြာရဲ့အဲ့ဒီအပေါက်အကြာကိုပါဠိလိုအာကာသလို့ခေါ်တယ်လေဟာပြင်ပေါ့အာကာသလို့ခေါ်တယ်အဲ့ဒီအာကာသခေါ်တဲ့အပေါက်အကြာလေးလည်းရှိရမယ် အတန်လဲကြရှိရမယ်နားလဲရှိရမယ်အာယုံဆိုင်မှုလဲရှိရမယ်အဲ့ဒီ၄ခုအကြောင်း၄ခုကလုတ်ပေးလိုက်တဲ့အခါကျတော့ကြားစိတ်ဆိုတာဖြစ်လာရောအဲ့ဒီကြားစိတ်ဟာတကယ်အရှိတရားပရမတ်ပဲသို့တော်သူဖြစ်လာတာမဟုတ်လားမရှိဘဲနေရာနေပြီးဖြစ်လာတာမဟုတ်လားဘာကြောင့်ဖြစ်လာတာအကြောင်းကြောင့်ဖြစ်လာတာအကြောင်းဘယ်နဲ့ကြောင်းစုပေါင်းလုပ်ပေးလိုက်ဖြစ်လာပါပါတော့စဉ်းစားကြည့်သမှာမြတ်စွာဘုရားအရှင်ကိုနေညဓမ္မစကြာတရားဟောပြီလို့တရားသိပြီးတော့သောတာပန်ဖြစ်သွားတော့မြတ်စွာဘုရားကမိန်တယ်ကိုနေညတရားသိသွားပြီတဲ့ကိုနေညတရားသိသွားပြီတဲ့အညာသီဝတ္တဘောကိုနေညောအညာသီဝတ္တဘောကိုနေညောတရားသိသွားပြီတဲ့အဲသူသိပုံဘယ်လိုသိတယ်လဲဆိုတော့အဲ့ဒါမြတ်စွာဘုရားမိန်တယ်ယံကိစီသမှုရိယဓမ္မံတပ္ပန္တနိရောဓဓမ္မံလို့သိသွားတာတဲ့ယံကိစီသမှုရိယဓမ္မံဖြစ်တဲ့တရားမှန်သမျှဟာသဗ္ဗန္တနိရောဓဓမ္မပြတ်သွားတတ်တဲ့သဘောရှိတယ်တဲ့ဖြစ်တဲ့တရားမှန်သမျှဟာပြတ်တဲ့သဘောရှိတယ်လို့သိသွားတာတဲ့အဲ့လိုသိသွားတာနဲ့ပဲသောတာပန်သောတာပတိမဉ္ဇဉ်ဖွညာရသောတာပန်ဖြစ်သွားအဲ့တော့အဲ့ဒီမှာဆိုလိုတာကဖြစ်တဲ့တရားဟာပြတ်တယ်ဒီသဘောမဟုတ်လားဒါဖြင့်အဲ့ဒီပြက်တာဘာလို့ပြက်တော့အဖြစ်လို့ပြက်တာပေါ့ဒါဖြင့်မဖြစ်တဲ့တရားကမပြက်တော့ဘူးဟုတ်ကဲ့လားအဲ့တော့ခုနသူ့သဘာဝအတိုင်းမူလကလေးကရှိနေတဲ့ဆင်းရဲငြိမ့်နေတဲ့သဘောဆင်းရဲမရှိတဲ့သဘောဟာဖြစ်တဲ့တရားလားရှိတဲ့တရားလားအဲ့လို့ဆိုပြက်မလားအဲ့တော့အဲ့ဒီနိဗ္ဗာန်ပရမဟာပြက်သလားမပြက်ဘူးလားဒါဖြင့်အခုစိတ်ပရမတ်ကတော့ဘာဖြစ်လို့ပြတ်တော့အကြောင်းကြောင့်ဖြစ်လို့ပြတ်တာဒီတိုင်းမဲ့ရုပ်ပရမတ်အာလုံစိတ်စေတသိက်ပရမတ်အာလုံဟာအကြောင်းကြောင့်ဖြစ်တာမဟုတ်လားအကြောင်းကြောင့်ဖြစ်ရင်သူတို့ဟာပြတ်တယ်အဲ့တော့စိတ်စေတသိက်ရုပ်ပရမတ်တွေကပြတ်တတ်တဲ့ပရမတ်နိဗ္ဗာန်ပရမတ်ကမပြတ်တဲ့ပရမတ်ဒီလိုမဟုတ်လားအဲ့ဒါလေးကွာချားတယ်ဟုတ်လားစိတ်စေတသိက်ယုတ်ပရမတ်ကဘာလဲနိဗ္ဗာန်ပရမတ်ကမပြတ်တတ်တဲ့မပြတ်တဲ့ပရမတ်ပရမတ်ချင်းတော့တူတယ်သဘာဝချင်းမတူဘူးအဲ့ဒီစိတ်စေတသိက်ယုတ်ခါအကြောင်းကပြုတ်လို့ပေးလို့ဖြစ်ပေါ်တဲ့တရားလို့မြန်မာလိုပြောရတယ်မဟုတ်လားအဲ့ဒါကိုပါဠိဘာသာပြန်လိုက်ရင်သင်္ခတတရားခေါ်တယ်ပါဠိဘာသာနဲ့ဘယ်လိုခေါ်ရလဲမြန်မာဘာသာနဲ့ကြတော့အကြောင်းတို့စုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားပါတယ်တော့အကြောင်းတကြောင်းနဲ့နဲ့လည်းမဖြစ်ဘူးအကြောင်းပေါင်းစုံအောင်ပြုလုပ်ပေမှာအခေါနာကြားစိတ်ဟာအကြောင်းဘယ်နှကြောင်းရှိရတော့လေးကြောင်းရှိတော့သုံးကြောင်းနဲ့ရှိရင်ကြားမလားနှစ်ကြောင်းနဲ့ရှိရင်ကောကြားမလားတကြောင်းနဲ့ရှိရင်ကောကြားမလားဘယ်နှကြောင်းရှိမှကြားအဲလေးကြောင်းစုပေါင်းပြုလုပ်ပေမှာကြားစိတ်ဆိုတာဖြစ်ပေါ်လာတယ်အဲ့ဒါကြောင့်သူကိုသင်္ခတခေါ်တယ်သင်တန်ဆိုတဲ့စကလုံးကအကြောင်းနေစုပေါင်းပြီးတော့ခတလုတ်ပေးလို့ဖြစ်ပေါ်လာတဲ့တရားသင်္ခတအကြောင်းတို့စုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားဒီတော့ပရမတ်နှစားရှိတယ်တစားကပြက်ပရမတ်တစားကမပြက်ပရမတ်ဟုတ်တယ်မဟုတ်လားပြက်ပရမတ်ကဘာကြောင့်ပြက်တာတော့ ဖြစ်လို့မပြတ်ပါမကမဖြစ်လို့ဟုတ်ကဲ့လားမဖြစ်တော့မရှိဘူးလားမူလအရေကအမြဲရှိနေတာဟုတ်ကဲ့လားဒီတော့အဲ့ဒီဖြစ်ပါမကိုသင်္ခတလို့ခေါ်တယ်အကြောင်းတို့စုပေါင်းပြုလုပ်ပြီးလို့ဖြစ်ပေါ်လာတဲ့တရားအခွနမဖြစ်ပရမတ်ကိုသင်္ခတရဲ့ဗျောင်းမြန်တရားလို့ခေါ်တယ်မခေါ်တိုက်ဘူးလားသင်္ခတရဲ့ဗျောင်းမြန်တရားကိုပါဠိကအသင်္ခတလို့ခေါ်တယ်သင်္ခတရဲ့ဗျောင်းမြန်တရားကိုပါဠိကအသင်္ခတသင်္ခတကအကြောင်းစုဖြူစုပေါင်းပြုလုပ်ပြီးလို့ဖြစ်ပေါ်လာတယ်ဆိုတော့အသင်္ခတကြတော့ဘာပြောမလဲအကြောင်းသို့စုပေါင်းပြုလို့မပေးရဘဲနဲ့ဘူလာကရှိနေတဲ့သဘောပေါ့မဟုတ်ဘူးလားအဲ့ဒါပြောရမို့လားအသင်္ခရကဘာလဲဘူလာရဲကရှိနေတဲ့သဘောဘူလာရဲကရှိနေတဲ့သဘောဖြစ်တဲ့အတွက်ပြည့်သေးလားတကယ်လို့အကြောင်းကြောင့်ဖြစ်တယ်ဆိုရင်တော့ဒီတော့လွယ်လွယ်ပြောရင်အကြောင်းကြောင့်ဖြစ်တဲ့သင်္ခတပရမတ်ကပြတ်တယ်အကြောင်းကြောင့်မဖြစ်တဲ့အသင်္ခတပရမတ်ကမပြတ်ဘူးဟုတ်လားအဲ့တော့ပရမတ်ဘယ်နှမျိုးတော့ဘာပါတော့သင်္ခတပရမတ်အသင်္ခတပရမတ်အကြောင်းကြောင့်ဖြစ်တဲ့ပရမတ်ကသင်္ခတပရမတ်အကြောင်းညမဖြစ်ဘဲမူလကရှိနေတဲ့ပရမတ်ကအာသင်္ခရပရမတ်ဟုတ်ကဲ့လားဒီတော့အကြောင်းညဖြစ်တဲ့သင်္ခရပရမတ်တွေရှိနေသမျှအာသင်္ခရတွေ့ပါမလားအဲ့ဒီသင်္ခရပရမတ်ခေါ်တဲ့စိတ်စေတသိက်ယုံနာနောက်ထပ်မဖြစ်တော့ဘဲနဲ့အဖြစ်ရပ်သွားပြီဆိုရင်တော့အဲ့ဒီအဖြစ်ရပ်သွားပြီးနောက်ပိုင်းမှာအသင်္ခတာမတွေ့ရဘူးလားအဲ့တော့သင်္ခတာပရမတ်ခွာလိုက်ရင်အသင်္ခတာကိုတွေ့တယ်မရှိလို့မဟုတ်ဘူးရှိနေတယ်သို့တော်လည်းသင်္ခတာပရမတ်ကဖုံးထားလို့အသင်္ခတာကိုမတွေ့ရပဲဖြစ်နေတယ်ဒါကြောင့်အသင်္ခတာတွေ့ရအောင်မလုပ်ရမလဲသင်္ခတာပရမတ်ကိုခွာလိုက်သင်္ခတာပရမတ်နောက်ထပ်မဖြစ်အောင်လုပ်လိုက်အဖြစ်ရသွားအောင်လုပ်လိုက်သူအဖြစ်ရသွားပြီဆိုလို့ရှိရင်တော့အာသင်္ခတာမတွေ့ဘူးလားတွေ့ပါဘူးတွေ့ပြီအဲ့တော့သင်္ခတာပရမတ်ကဆင်းရဲလားချမ်းသာလားမဆင်းရဲပါဘူးအာသင်္ခတာပရမတ်ကချမ်းသာပါဘူးအဲ့ဒါသင်္ခတာပရမတ်အဖြစ်ရသွားပြီဆိုဆင်းရဲလဲအဖြစ်ရသွားပြီဆင်းရဲအဖြစ်ရသွားပြီဆိုဆင်းရဲမရှိရင်ဟိုဘက်ကပါတော့အာသင်္ခတာปรมัตถ์ตั้วไม่ด้วยหูล่ะอืมだจังဖြတ်ပြောเลยเอามั้ยဒီနေ့တော့ပြောရင်น่ะတခြားပြောတာတခြားဖြစ်နေပြောမိတာတခြားဖြစ်နေပြီဖြတ်ပြောเลยเอามั้ยပါတယ်ไม่ดีပါครับบาဖြစ်လို့အမင်းရှိရမလို့ယောဂီတို့ဒီเจ้าကြီးဟာသူ့လိုလိုဘွားကနေဘိုးဘော်ကကြပြီးပေါ်လာတာလားမှန်ပါဗျာဘယ်လိုလဲအဲအเจ้าစုပေါင်းပြုတ်လိုက်လို့ပြုတ်လို့ပြေးလို့ဖြစ်လာတာမဟုတ်လားမှန်ပါဗျာအဲ့တော့သူ့မှာဒီเจ้าကိုဖြစ်စေတဲ့အเจ้าနေရှိတာပေါ့ဖြစ်အောင်လုပ်ပေးတဲ့လက်သမားပယံသမားပြီးတော့ဟိုပစ္စည်းဝတ္ထုတွေဟုတ်တယ်မဟုတ်လားသူတို့ကအကြောင်းမဟုတ်လားအဲ့ဒီအကြောင်းနဲ့စုပေါင်းပြုလုပ်ပေးလိုက်တော့ဖြစ်လာတယ်အဲ့သူမှဖြစ်စေတဲ့အကြောင်းရှိတယ်ဟုတ်လားဘာရှိလဲယောဂီတို့အခုဘယ်ရောက်နေတော့ချက်မြေတာရောက်နေဘလို့ရောက်နေဟမ် ဒီကိုရောက်ရအောင်ယောဂီတို့ကောင်းငင်ကလာသလားမြေကြီးတဲကရှိုးလာဟမ်ဓမ္မမဟုတ်နတ်တရားဟောကမြတ်ပို့လိုက်တာလားဟမ်ဒါဖြင့်ဘယ်လိုရောက်လာယင်စည်းလာလို့ရောက်တာမဟုတ်လားအဲ့တော့ယောဂီတို့ဒီရောက်ဖို့ရာအတွက်ရောက်စေတဲ့အကြောင်းမရှိဘူးလားဘာလို့ရင်ဘောမဟုတ်လားကိုပိုင်ရင်ရောဗစကားရင်ရောစိုက်ကားရင်ရောဘာရင်ရောစုံရောပေါ့သူတို့ဟာရောက်စေတဲ့အကြောင်းနေမဟုတ်လားအဲ့တော့ယောဂီတို့ဒီကိုရောက်လာတာဖြစ်စေတဲ့အကြောင်းကြောင့်ရောက်လာတာလားရောက်စေတဲ့အကြောင်းကြောင့်ရောက်လာတာအဲ့တော့ယောဂီတို့မရောက်ခင်ကဒါကြီးရှိမနေဘူးလားရှိနေတယ်နော်ဒါရရှိနေလို့ပဲယောဂီတို့ရောက်အောင်ရင်ကပို့ပေးလိုက်တော့ရောက်လာတယ်ဟုတ်တယ်မဟုတ်လားအဲ့တော့လောကမှာစဉ်းစားကြည့်ရင်ဖြစ်စေတဲ့အကြောင်းရောက်စေတဲ့အကြောင်းလို့အကြောင်းနှစ်မျိုးမရှိဘူးလားဟုတ်ကဲ့လားဘာအကြောင်းရှိလဲဖြစ်စေတဲ့အကြောင်းကိုဇနကဟိတ်လို့ခေါ်ဟိတ်ဆိုတာအကြောင်းခေတုဖြစ်စေတဲ့အကြောင်းကိုဇနကဟိတ်လို့ခေါ်တယ်ရောက်စေတဲ့အကြောင်းကိုတံပါပကဟိတ်လို့ခေါ်တယ်ဟိတ်ကအကြောင်းတံပါပကရောက်စေတော့အဲ့တော့ယောဂီတို့ရဲ့တံပါပကဟိတ်ကကာယင်ယထာယင်မတော်ယင်ပေါ့မဟုတ်ဘူးလားယောဂီတို့လူဖြစ်လာအောင်လုပ်တဲ့ဇနကဟိတ်ကတော့ယောဂီတို့ရဲ့ကံနဲ့အဝိဇ္ဇာတဏှာမဟုတ်ဘူးလားဖြစ်အောင်လုပ်ပေးလိုက်လို့ဖြစ်တာအဲ့ဒါဇနကဟိတ်ဖြစ်စေတဲ့အကြောင်းဒီကိုရောက်အောင်ပို့ပေးလိုက်တာကတော့တံပါပကဟိတ်ရောက်စေတဲ့အကြောင်းတဖြည်းဖြည်းတဖြည်းဖြည်းနဲ့တရားကလည်းပဲတွင်းနဲ့ရောက်ရောက်သွားပြီနဲ့တူတယ်ဟဲ့တွင်းနဲ့ရောက်ရောက်သွားပြီဒီတော့နိဗ္ဗာန်ဟာသင်္ခတပရမလားအသင်္ခတပရမလားအသင်္ခတပရမဆိုတော့သူ့မှာသူ့ကိုဖြစ်ပေါ်စေတဲ့ဇနကဟိတ်ရှိသလားမရှိဘူးလားမရှိဘူးတကယ်လို့သာဖြစ်ပေါ်စေတဲ့အကြောင်းကြောင့် तू ဖြစ်တာဆိုရင်တော့ပြတ်အောင်မှာပေါ့အဲ့တော့ပြတ်တယ်ဆိုလို့ရှိရင်နိဗ္ဗာန်ဟုတ်ပါမလားမဟုတ်ဘူးအဲ့တော့ तू ကမူလအရကရှိနေတဲ့အရှိတဘာဝဆိုတော့ပြတ်သေးလားမပြတ်ပါဘူးအဲ့တော့နိဗ္ဗာန်ဟာဖြစ်စေတဲ့အကြောင်းကြောင့်ဖြစ်လာတဲ့တရားတော့မဟုတ်ဘူးဒါပေမဲ့ညစွာဖေရနိဗ္ဗာန်ရောက်မသွားဘူးလားယဟန္တာတွေရောနိဗ္ဗာန်ရောက်မသွားဘူးလားဒါဖြင့်ဘယ်လိုလုပ်ရောက်တော့ဟမ်အဲရောက်စေတဲ့အကြောင်းကြောင့်ရောက်သွားတာမဟုတ်ဘူးလားအဲ့တော့သူတို့နိဗ္ဗာန်ရောက်အောင်ညစွာဖေရရောယဟန္တာတွေရောဘယ်ရင်ဘယ်ယထာစီရတော့ဟဲ့မဲ့ကြီးရှိပါယင်ထားစီရတယ်ဟုတ်တယ်မဟုတ်လားအဲ့တော့မဂ္ဂင်၈ပါးယင်ထားကမြတ်စွာဘုရားနဲ့တကွာယဟန္တာတွေနိဗ္ဗာန်ရောက်အောင်ပို့ဆောင်လိုက်တာမဟုတ်လားအဲ့တော့နိဗ္ဗာန်ကိုရောက်သွားတာဘာကြောင့်ရောက်သွားတော့ဇနကဟိတ်ကြောင့်လားတံပါပကဟိတ်ကြောင့်လားဖြစ်စေသောအကြောင်းကြောင့်လားရောက်စေသောအကြောင်းကြောင့်လားဟုတ်ကဲ့လားတမ္ပပကဟိတ်ခေါ်တဲ့မဂ္ဂင်၈ပါးအကျင့်တရားကျင့်လိုက်တဲ့အခါကျတော့မဂ္ဂင်၈ပါးအကျင့်တရားတွေကသမ္မာဒိဋ္ဌိအမှန်သိအမှန်မြင်မဂ္ဂင်ကရုပ်ရဲ့အနိစ္စဒုက္ခအနတ္တခန္ဓာကိုယ်ရဲ့အနိစ္စဒုက္ခအနတ္တမမြဲခြင်းရဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်တာလေတွေ့တွေ့သွားတယ်စိတ်ရဲ့အနိစ္စဒုက္ခအနတ္တပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တာမမြဲခြင်းရဲ့ကိုလည်းပဲတွေ့တွေ့သွားတယ်အဲ့ဒါလိုတွေ့တွေ့တွေ့ပါများလာတဲ့အခါကျတော့ဒီခန္ဓာကိုယ်နဲ့ဒီစိတ်ကိုပ ုဂ္ဂိုလ်သတ္တဝါအနေနဲ့မြင်သေးလား
မ
မြင်ဟုတ်ဘူးမပြတ်ဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတဲ့ရုပ်အစင်မပြတ်ဖြစ်ဖြစ်သွားပြီးတော့ပြက်သွားတဲ့နာစင်အဲ့ဒါလို့မြင်တော့အဲ့ဒါလို့မြင်တဲ့အချိန်မှာဒီရုပ်အစင်နာအစင်ကြီးနောက်ဘဝဖြစ်ဖို့ရဖြစ်ချင်တဲ့စိတ်ရှိအောင်မလားဖြစ်ချင်တဲ့စိတ်ရှိတာကပုဂ္ဂိုလ်သတ္တဝါလို့ယူဆလို့ဖြစ်ချင်နေတာမဟုတ်လားပုဂ္ဂိုလ်သတ္တဝါလို့မယူဆဘဲနဲ့ဒါမပြတ်ဖြစ်ပြနေတဲ့ရုပ်အစဉ်စိတ်အစဉ်မျှပဲလို့သဘောပေါက်နေလို့ရှိရဲ့နောက်ထပ်ဖြစ်ချင်တဲ့စိတ်ရှိအောင်မလားဖြစ်ချင်တဲ့စိတ်မရှိရင်နောက်ထပ်ဒီရုပ်ဒီစိတ်ဖြစ်အောင်မလားအဲ့တော့အဲ့ဒီရုပ်အဲ့ဒီစိတ်အဖြစ်ရမသွားဘူးလားအဲ့တော့သင်္ခတပရမတ်ဆုံးသွားပြီအဲ့တော့ဟိုဘက်ပြပါရှိတယ်ဘယ်သူကပုတ်ပေးလိုက်တာလဲရောက်စေတဲ့အကြောင်းကဘယ်သူတို့အဲသမ္မာဒိဋ္ဌိမဂ်ကဥစည်းတဲ့အကြည်မှုဖြစ်တဲ့မဂ်ငယ်၈ပါးဟုတ်လားမဂ်ငယ်၈ပါးရေထားကပုတ်ပေးလိုက်လို့ရောက်သွားတယ်ဒါကြောင့်နိဗ္ဗာန်မှာအကြောင်းမရှိဘူးလို့ပြောရတယ်မဟုတ်လားအဲ့ဒါကအကြောင်းကြောင့်ဖြစ်တာမဟုတ်လို့ပြောတာမဟုတ်လားအဲ့တော့အဲ့ဒီအကြောင်းဆိုတာဘာဟိတ်ကိုရည်ရွယ်တာတော့အဲဇဏကဟိတ်ဖြစ်ပေါ်စေတဲ့အကြောင်းမရှိဘူးဒါပေမဲ့ဘာအကြောင်းတော့ရှိလဲရောက်စေတဲ့အကြောင်းတမ္ပါပကဟိတ်တော့ရှိတယ်ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်နိဗ္ဗာန်မှာအကြောင်းမရှိဘူးလို့ဆိုရင်မှန်တယ်။ဘာဟိတ်ကိုပြောတာလဲ။ဇဏကဟိတ်ဖြစ်စေတဲ့အကြောင်းကိုပြောတာဟုတ်လား။နိဗ္ဗာန်မှာအကြောင်းရှိတယ်လို့ပြောရင်လည်းမှန်တယ်။ဘာကိုပြောတာလဲ။သံပါပကဟိတ်ရောက်စေတဲ့အကြောင်းမဂ်ငယ်၈ပါးယင်ရထားကိုပြောတာဟုတ်ကဲ့လား။ဒီတော့သင်္ခတပရမတ်မှာသူမှာဖြစ်စေတဲ့အကြောင်းဇဏကဟိတ်ရှိတယ်နော်အသင်္ခဏပရမကြတော့ဖြစ်စေတဲ့အကြောင်းဇဏကဟိတ်ရှိလားမရှိဘူးဒါဖြင့်ဘာတော့ရှိတယ်လဲရောက်စေတဲ့အကြောင်းတမ္ပါပကဟိတ်ရှိတယ်ဟုတ်ကလားသဘောပေါက်လားအေးကဲတေဂာဒိဋ္ဌိပြောင်းသွားတေဂာဒိဋ္ဌိပြောင်းသွားပြီဟုတ်လားပြောချင်တာကအဲ့ဒီသက်ကာယသက်တကယ်ရှိအဟုတ်ရှိဆိုတော့သဘောလေးကိုသဘောပေါက်စေခြင်းလို့ပြောလိုက်တာ ਨੇ ဒီဘက်ရောက်လာတာနော်ဂိုင်သက်ကာယကနဲ့ပြန်ကြမှာပေါ့ဟုတ်လားအဲ့ဒါကိုဆက်ပြောရင်ဒါလေးကပျောက်သွားလိမ့်မယ်မဟုတ်လားသင်္ခတပရမအသင်္ခတပရမနဲ့ဇဏကဟိတ်တမ္ပပကဟိတ်ကပျောက်သွားလိမ့်မယ်ဒါကြောင့်ဒါလေးစိတ်ထဲမှာသုံးမိထားလိုက်ကြအောင်မပျောက်စေနဲ့နော်ဒါကြောင့်ယောဂီတို့ဟာရှေးရှေးကဆရာတော်တွေရေးသလိုသင်္ခတဓမ္မအသင်္ခတဓာတ်ရွှေပြည်မြတ်သူရောက်အောင်မဂ်ဂင်၈ပါးယင်ယထာကိုလင်းမြန်စွာစီးပြီးတော့ရောက်နိုင်ရပါစေ